မြန်မာနိုင်ငံကို၄ရက်ကြာတွားရောက်ခဲ့တဲ့ပုတ်ရဟမင်းကြီး Francis ဟာအခုအခါမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးစနေနေ့အထိဆက်ရှိနေမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေစဉ်အတွင်းပုတ်ရဟမင်းကြီးဟာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့ခန့်မှန်းနေကြပေမဲ့ဒုက္ခသည်တွေရှိနေတဲ့နေဆက်ဒေသကိုတော့တွားရောက်မှာမဟုတ်ပါဘူး။ဒီခီးစဉ်ဟာပြီးခဲ့တဲ့ဩဂုတ်လမြန်မာနိုင်ငံအနောက်ဘက်ဒေသမှာပဋိပက္ခတွေမဖြစ်ခင်ကတည်းကစီစဉ်ခဲ့တာဖြစ်ပါတယ်။အခုခီးစဉ်ရဲ့အကျိုးသက်ရောက်မှုပုံစံကိုကြည့်ရတာစကလုံးအသုံးအနှုန်းတစ်ခုကြောင့်မဲခွန်းထုတ်စီရဖြစ်နေတဲ့အကြောင်း VOA သတင်းတောက် Steve Reddish သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးမှာဖြစ်ပါတယ်ရှင်
။ပိုယမ်မန်ကြီး Francis ဟာသူ့ရဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာတန်တမာရေးအကြက်တဲနဲ့ရင်ဆိုင်ခဲ့ရပါတယ်။ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့အမေရိကန်တို့ကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့ပြောနေတဲ့ပြဿနာကိုမိမောင်းထိုးပြနိုင်မှုစ조사နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလဲရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးမိအောင်ရှောင်ရှားသွားခဲ့ပါတယ
် Name is Corsi
It is imperative
ဒီလိုဆိုရင်ဇာဂျက်တကြီးကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့ခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ဖြည့်ရှင်းဖို့တိတ်ရေးကြီးပါတယ
်ပြီးခဲ့တဲ့ August လတုန်းကပိုဟမ်မင်းကြီး Francis ကကျွန်တော်ရဲ့ရိုဟင်ဂျာညီကိုမောင်နှမတွေဆိုတဲ့စကားလုံးကိုအသုံးပြုခဲ့ပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကနေပြည်တော်မှာပြောကြားခဲ့တဲ့မိန့်ခွန်းအတွက်မှာတော့ပိုဟမ်မင်းကြီးဟာရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးသွားပဲတိုင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာဝင်တွေအားလုံးပါဝင်နိုင်အတွက်ကိုပဲရည်ဝီရသဘောမျိုးမေတ္တာရက်ခံသွားခဲ့ပါတယ
် Il futuro del Myanmar
The future မြန်မာနိုင်ငံရဲ့အနာဂတ်ငြိမ်းချမ်းမှုရှိရပါမယ်ဒီငြိမ်းချမ်းမှုဟာလူမှုအဖွဲ့အစည်းတန်းရဲ့ဂုဏ်သိက္ခာနဲ့ခွင့်ရေးကိုလေးစားမှုပေါ်မှာအခြေခံတဲ့တိုင်းရင်းသားမျိုးနွယ်စုတစ်ခုချင်းစီရဲ့ကိုယ်ပိုင်ဝိသေသလက္ခဏာတွေအပေါ်လေးစားတဲ့တရားဥပဒေစိုးမိုးရေးကိုလေးစားတဲ့လူသားအားလုံးရဲ့ကောင်းကျိုးကိုတရားဝင်ဖော်ဆောင်နိုင်ဖို့အတွက်အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစံတန်ဖိုးတွေကိုလေးစားမှုအပေါ်မှာအခြေခံတဲ့ငြိမ်းချမ်းရေးဖြစ်ရပါမယ်
။ပိုဟမ်မင်းကြီး Francis အနေနဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးပြုတာဒါမှမဟုတ်ဒီပြဿနာနဲ့ပတ်သက်ပြီးတိုက်ရိုက်ပြောကြမယ်ဆိုရင်မြန်မာနိုင်ငံကခရစ်ယာန်တွေအပေါ်မှာတံမြန်ကျိုးဆက်တွေရှိလာမှာကိုမြန်မာကက်သလစ်ဘာသာရေးခေါင်းဆောင်တွေကစိုးရိမ်နေကြပြီးဒီကိုရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးမပြုဖို့အကြံပေးခဲ့တာကိုပိုဟမ်မင်းကြီးကလက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတုံ့ပြန်မှုတွေကလည်းအမျိုးမျိုးပါ။ဗာတီကန်ပြောခွင့်ရ Greg Buck ကတော့ပိုဟမ်မင်းကြီးမြန်မာနိုင်ငံကိုတွားရောက်တာဟာဘောင်ကူဆက်ဆံရေးတွေလုပ်နိုင်မှုအတွက်ဖြစ်တယ်လို့ပြောပါတယ
်။ I find it really hard to think that the moral authority of the
ပိုဟမ်မင်းကြီးရဲ့တိတ်ခါတမာရီတွေတစုံတရာထိခိုက်ကြဆင်းသွားတယ်လို့တော့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအစိုးရဝန်ထမ်းတစ်ဦးဖြစ်တဲ့ Mostak Ahmed အပါဝင်တချို့လူတွေကတော့ပိုဟမ်မင်းကြီးဟာအခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးခဲ့တယ်လို့မြင်နေကြပါတယ်။
The Pope did not raise the issue during his
Oh yeah, Minjia, သူမြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်အတွင်းဒီကိစ္စကိုမပြောခဲ့ပါဘူး။တကယ်လို့သာပိုယမ်မင်းကြီးနှိမ့်ပတ်နှိမ့်ဆက်ခံခဲ့ရတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးပြောခဲ့ရင်တော့သူ့အနေနဲ့မှန်တာကိုလုံနိုင်ခဲ့မှာပါ။
American အထက်လွှတ်တော်အမတ် Dick Durbin ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပိုယမ်မင်းကြီးမတွားခင်ကပဲတွားခဲ့တာဖြစ်ပါတယ်။ဒီကိစ္စဟာပိုယမ်မင်းကြီးအနေနဲ့ဆုံးဖြတ်ရခက်ခဲစေတယ်လို့သူက VOE ကိုပြောပါတယ်။
Perhaps he was trying to be a little tactful and helpful in avoiding the use of this controversy.
ဒီလိုအငင်းပွားပွဲရအသုံးနှုန်းကိုသုံးဖို့ပါပါနဲ့နဲ့ရှောင်ကျဉ်သွားတာမျိုးလည်းဖြစ်နိုင်ပါတယ်။အဆုံးတစ်နေ့မှာတော့သူအခုလိုရောက်လာတဲ့အတွက်ဒီဒုက္ခသည်ရဲ့ဘဝတွေပိုကောင်းလာပါလိမ့်မယ်။ကျွန်တော်ကတော့မဝေဖန်ချင်ပါဘူး
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်မှာရှိတဲ့အမုန်းတရားဟာသူ့အဆိုအရတော့အနောက်နိုင်ငံသားတွေအတွက်လက်ခံနိုင်မှုခက်ခဲတဲ့အရာတစ်ခုဖြစ်တယ်လို့ Durbin ကပြောကြားလိုက်ပြီးသူအနေနဲ့ကတော့မြန်မာကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ရည်တည်ပေးစေချင်တယ်လို့ပြောပါတယ
်။ Could she personally change it? It's unlikely. She has no power to personally.
သူမအနေနဲ့ဒီကိစ္စကိုပြောင်းလဲနိုင်မလား?တိတ်တော့မဖြစ်နိုင်ပါဘူး။သူမကိုယ်တိုင်လည်းဒါကိုပြောင်းနိုင်စွမ်းမရှိပါဘူး။ဒါပေမဲ့သူမအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပိုပြီးပြောသင့်တယ်လို့သင့်တယ်လို့ထင်လားဆိုရင်တော့သူမအနေနဲ့အခုထက်ပိုလုံနိုင်တယ်လို့ကျွန်တော်ထင်ပါတယ်။
စကလုံးအသုံးအနှုန်းတစ်ခုကြောင့်မုံတရားတွေပိုပြီးပွားလာမှာကိုစိုးရိမ်တဲ့အတွက်ကမ္ဘာကောင်းဆောင်တို့ဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ပိုဟမ်မင်းကြီးတို့နှစ်ယောက်စလုံးဟာနှုတ်ဆက်နေပုံရတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။